2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနေမြေရှင်းလင်းတိုင်ငင်ကလေးကရိုဟင်ဂျာတွေအပေါ်မုန်းစကားတွေဖြန့်ချိနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်ဆက်မျက်နှာဒါဇင်နဲ့ချီရဲ့နောက်ကွယ်မှာမြန်မာစစ်တပ်ပါဝင်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်မုန်းစကားလှုပ်ဆောင်မှုတွေကိုမြန်မာစစ်တပ်ကလျှို့ဝှက်ကြိုးကန်ခဲ့တာကိုရှင်းလင်းတဲ့အထောက်အထားတွေတွေ့ရှိရကြောင်း
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်နေရာ II IMM ကပြောပါတယ်လေ့လာချက်အရအများစုမှာစစ်တပ်နဲ့အပြစ်မှန်ကြီးရင်လုံးဝဆက်ဆက်မှုမရှိတဲ့ထင်ရှားကြွကြားသူတွေရဲ့ပေါ်သတင်းတွေတင်ဆက်တဲ့စာမျက်နှာတွေကနေနောက်ကွယ်မှာစစ်တပ်ကိုရဲ့အဖြစ်ချိတ်ဆက်နေတာတွေ့ရှိရကြောင်းဖော်ထုတ်တွေ့ရှိရတယ်လို့အစီအစဉ်ခံစားထဲမှာဖော်ပြထားပါတယ်အဲ့ဒီစာ
WIMM ကပြောပါတယ်စစ်တပ်ဟာရိန်ဂျာလူနည်းစုတွေကိုအကြောက်တရားနဲ့မုန်းတိမှုဖြစ်စေဖို့ရည်ရွယ်ပြီးစနစ်တကျညှိနှိုင်းတဲ့ပုံစံနဲ့ဖြန့်ကျက်လှုပ်ဆောင်ခဲ့တယ်လို့အစင်ခံဆောင်မှာဖော်ပြထားပါတယ်ညား